င်ပါခင်ဗျာ
စစ်အစိုးရရဲ့လက်အောက်မှာအနှစ်50နေလာခဲ့ပြီးတဲ့နောက်မြန်မာနိုင်ငံကအမျိုးသမီးတွေရဲ့အခြေအနေတွေဟာတနေ့တခြားတိုးတက်ဖွံ့ဖြိုးလာတာမျိုးမရှိဘဲနဲ့ပိုပိုပြီးတော့ဆုတ်ယုတ်လာတယ်ဆိုတာကိုပဲအများကမြင်တွေ့နေကြပါတယ်ဒီနေ့အခါမှာဆိုလို့ရှိရင်တော့မြန်မာနိုင်ငံကအမျိုးသမီးတွေဟာမျက်စိပိတ်နားပိတ်အဖြစ်မျိုးကိုရောက်နေပြီးတော့စစ်အစိုးရရဲ့ဖိနှိပ်မှုတွေမတရားမှုတွေအောက်မှာလိမ့်ပိန်နေအောင်ပဲခံစားနေကြတာကိုလည်းပဲသတင်းတွေထဲမှာကျွန်တော်တွေ့နေရပါတယ်နေသောနေပြားပြည်နယ်တွေမှာဆိုလို့ရှိရင်စစ်သားတွေရဲ့အနိုင်ကျင့်မှုတွေကိုအမျိုးမျိုးခံနေကြရလို့ပဲပြည်တွင်းမှာလည်းပဲမြို့ကြီးပြကြီးတွေမှာရောမြို့ငယ်ကြီးရွာတွေမှာပါစစ်အစိုးရရဲ့အနိုင်ကျင့်မှုတွေကိုခံနေကြရတယ်ဆိုတာသတင်းတွေမှာအမြဲမပြတ်မြင်နေတွေ့နေရပါတယ်အဲ့တော့ဒီနေ့စကားဝိုင်းမှာကတော့ကျွန်တော်တို့မြန်မာနိုင်ငံကနေ့အခြေအနေမှာအမျိုးသမီးတွေရဲ့အခမ်းကဏ္ဍဟာဘယ်လိုအနေအထားကိုရောက်နေပြီလဲဆိုတာဒီကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြပါမယ်။ပြီးတော့ဒီစီဇန်မှာအခုပါဝင်ဖို့ဖိတ်ခေါ်ထားတာကတော့အင်္ဂလိပ်လို Swan လို့အတူကခေါ်တဲ့ရှားအမျိုးသမီးရေးရာဆက်သွယ်လှူရှားဆောင်ရွက်ရေးအသင်းကပြောရေးဆိုခွင့်ရှိသူမှတ်နန်းစံနောင်းဒါအပြင် NDD လို့အတူအင်္ဂလိပ်လို့ခေါ်တဲ့ Democracy ဖွံ့ဖြိုးတိုးတက်ရေးအင်အားစုအဖွဲ့ဥက္ကဋ္ဌမတ်ခင်အောင်မာနဲ့ NMG သတင်းမီဒီယာကွန်ရက်အဖွဲ့က Editor ဦးအောင်နိုင်တို့ပါဝင်ကြမှာဖြစ်ပါတယ်။ဒီတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်အတွင်းမှာဆိုလို့ရှိရင်မဆုစုနွေးတို့မဖြူဖြူသင်းတို့မမီမီတို့စတဲ့တတိကဲတွေဒီစစ်အစိုးရရဲ့မတရားချုပ်ချယ်မှုတွေဖိနှိပ်မှုတွေကိုမဟုတ်မခံအများအတွက်ကိုအနစ်နာခံပြီးတော့လှုပ်ရှားလာကြတဲ့သူရဲကောင်းတွေပေါ်ထွက်လာခဲ့ကြပါတယ်။ဒါအပြင်မှနီလာသိန်းတို့မတက်တဲ့အောင်တို့စသဖြင့်လည်းပဲဒီကျောင်းသားအဖွဲ့အစည်းတွေတဲကရောပြင်ပကရောနိုင်ငံရေးအဖွဲ့အစည်းတွေကပါအမျိုးသမီးအင်အားစုတွေတော်တော်လေးပဲပေါ်ထွက်လာတာတွေကိုကျွန်တော်တို့မြင်ရကြနှစ်ဆောင်အားရဖြစ်မိပါတယ်။ဒီတန်ခါတော်အရေးခင်ပြီးသွားတဲ့နောက်ပိုင်းဒီမဆုစုနွေးတို့မှဖြူဖြူသင်းတို့မမီမီတို့တွေအဖမ်းအဆီးခံနေကြပြီးတဲ့နောက်ပိုင်းမှာတော်တော်လေးပဲလှုပ်ရှားမှုတွေကငြိမ်သက်သွားပြီးတဲ့နောက်အခုစာနာခံယူပဲကျင်းပပြုလုပ်တော့မယ်ဆိုတဲ့အခါမှာပြန်ပြီးတော့လှုပ်ရှားမှုတွေပေါ်လာတဲ့အခါမြန်မာနိုင်ငံတစ်ဟောင်းလုံးကအမျိုးသမီးတွေရဲ့အခြေအနေတွေကိုဘယ်လိုတွေများမြင်နိုင်တွေ့နိုင်အောင်မလဲဆိုတာတွေကိုလည်းပဲစဉ်းစားတွေ့တော်မိကြပါတယ်။ဒီတော့မြန်မာနိုင်ငံကမျိုးသမီးတို့တရားလုံးရဲ့အခြေအနေအရရနဲ့ပတ်သက်ပြီးဘယ်လိုမြင်မိတယ်သုံးသပ်မိတယ်ဆိုတာကိုဥစွာပထမမှနန်းစံနောင်းအနေနဲ့ပြောပြပါလားခင်ဗျာ
။ဟုတ်ကဲ့ဒီမြန်မာနိုင်ငံမှာပေါ့နော်ဒီလောက်ပေါ့လေစစ်ဆိုးရရဲ့ခနေချုပ်ချယ်မှုအောင်မှနေနေရတဲ့ဒီအမျိုးသမီးရဲ့အခြေအနေကစိုးပါတယ်စိုးတယ်ဆိုပေမဲ့လည်းပဲဒီအမျိုးသမီးတွေရဲ့ကြိုးစားမှုလှုပ်ရှားမှုတွေကိုဒါနေရာတိုင်းမှာတွေ့ရမှာဖြစ်ပါတယ်။မိသားစုဝင်တွေအတွက်ဒါရုန်းကန်လှုပ်ရှားတာတွေရှိတယ်လို့ပေါ့လေ။ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးမှာလည်းပဲအမျိုးသမီးတွေကအသီးသီးပေါ့လေ။ပါဝင်ဒီနိုင်ငံရေးတာဝန်သိသူတွေအနေနဲ့ပါဝင်နေတာကိုလည်းတွေ့ရမှာပါ။အဲ့တော့ဒီဟိုပြောသားတယ်လို့ပဲပေါ့နော်။ဒီမဆူဆူမေးတို့အပါဝင်ဒီမြန်မာနိုင်ငံရဲ့အမျိုးသမီးတွေကဒီမြန်မာနိုင်ငံရဲ့ဒီ21ရာစုနှစ်ရဲ့ဒီအမျိုးသမီးတရေကောင်းနေပါပဲပေါ့
။ဟုတ်ကဲ့ခင်ဗျာ။အဲ့တော့အခုမှနန်းစာနောင်းကသူ့ရဲ့အမြင်ကိုပြောသွားပြီးတဲ့နောက်မှာဒီမြန်မာနိုင်ငံထဲကအမျိုးသမီးတွေရဲ့ဘဝသူတို့ရင်ဆိုင်ရတဲ့အခြေအနေအရရတွေကိုဘယ်လိုတွေးမိမြင်မိလဲဆိုတာမှတ်ခေုံမှာလည်းပဲမေးပြစီခင်ဗျ။ဟု
တ်ကဲ့ကျွန်မမြင်တာကတော့ကျွန်မမြန်မာနိုင်ငံအမျိုးသမီးတွေကသမိုင်းမှာဒီတော်လှန်ရေးမှာလေတော်လှန်ရေးဒီအန်ယူလွတ်လပ်ရေးအတွက်ကြိုးစားနေကြလာတဲ့ကဟိုတတိနေခဲ့ကြတဲ့အမျိုးသမီးတွေမဟုတ်ပါဘူး။ကျမတို့ခေတ်ဆက်ဆက်မှာလည်းဒီလူမှုခေတ်ကျောင်းတော်လှန်ရေးတွေမှာအမျိုးသမီးတွေပါဝင်မှုတွေရှိခဲ့တယ်။ဒါပေမဲ့အခုကျမတို့တွေ့နေရတာကဒီလက်ရှိနာဖတ်စေဆိုးရရဲ့ဖိနှိပ်မှုအောက်မှာတော့ကျမတို့အမျိုးသမီးတွေရဲ့စီးပွားရေးလူမှုရေးနိုင်ငံရေးဘဝတွေကတော်တော်ကြီးကိုချွတ်ချုံကြနေတာကိုကျမတို့တွေ့နေရတယ်။ဟိုဒီကျမတို့ဒီနိုင်ငံရေးမှာပါဝင်ပြီးတော့မှတက်တက်ကြွကြွနဲ့တကယ်တတိကျောင်းလို့ဆိုရင်လှူရှာကြတဲ့အမျိုးသမီးတွေကိုဟိုကျမတို့ကအမဆိုင်တော်ပြောသလိုတွေ့နေရတယ်ဒါပေမဲ့တကယ်လို့တကယ်တမ်းကျမတို့တနိုင်ငံလုံးအတိုင်းဒါအမျိုးသမီးတွေရဲ့အင်အားကိုကြည့်မယ်ဆိုလို့ရှိရင်ခုနကစီးပွားရေးလူမှုရေးနယ်ပယ်မှာဒီချွတ်ချုံကြနေအောင်နာဖာရဲ့ဖိနှိပ်မှုအောက်မှာဖြစ်နေတဲ့ကာလမှာအမျိုးသမီးတွေကခုနကဒီစီးပွားရေးလူမှုရေးဘဝအခက်အခဲအကျက်အသေးတွေကိုမိသားစုစားဝတ်နေရေးလုံးဝမှုတွေကြားထဲမှာတော်နိုင်ဖို့အင်မတန်မှအောင်းမွေးယူပြီးတော့မှအများအတွေ့ကိုကျိုးဆုံပြီးတော့ရတဲ့လုပ်ငန်းတွေမှာပါဖို့အတွက်ကိုစူးစမ်းတဲ့နေရာမျိုးဖြစ်နေတာကိုကျမတို့တွေ့ရတယ်။နောက်ပြီးတော့ဒီခေတ်အမျိုးသမီးငယ်တွေမှာဆိုလို့ရှိရင်လည်းအထူးသဖြင့်ကျမတို့ဒီကိုဟိုဘဝအတွက်ကိုဘာမှအာမခံချက်မပေးနိုင်တဲ့ဒီပညာရေးစနစ်အောက်မှာခုနကစီးပွားရေးအလုပ်ခွင့်အခွင့်အရေးတွေဘာမှမရှိတဲ့ကာလမှာလူတွေကဖြစ်တယ်လို့ယုံကြည်နေရတဲ့ဘဝနဲ့ဆိုတော့ဘာလို့လဲကျမတို့ဒီအမျိုးသမီးငယ်တွေဆိုလို့ရှိရင်ကိုခန္ဓာရောစားပြီးတော့မှဘဝကိုရင်းပြီးတော့မှအသက်ဆက်နေကြရတဲ့ဘဝကိုရင်းပြီးတော့မှမိသားစုကိုလောက်ကန်ရှာဖွေကျွမ်းဝင်နေရတဲ့အမျိုးသမီးငယ်တွေ အခုလိုအချိန်မှာအများကြီးဖြစ်နေတာလဲကျွန်တော်တို့တွေ့ရတယ်ဆိုတော့ဒါတွေကလောလောဆယ်လက်ရှိမြန်မာနိုင်ငံမှာဟိုတက်နိုင်တမျှကိုကျိုးဆွန်ပြီးတော့မှကုမိသားစုသားသမီးတွေကိုကျိုးဆွန်ပြီးတော့မှဟိုထောင်နှစ်ခန်းနှမ်းပြီးတော့မှလုပ်နေကြရတဲ့ဆက်ဆွန်လှူရှားနေကြရတဲ့အများကောင်းကျိုးတွေလုပ်နေရတဲ့အမျိုးသမီးတွေရှိသလိုဒီချိန်ထဲမှာပဲခုနကဒီအများစုမှာတော့ခုနကနိုင်ငံရေးစီးပွားရေးလူမှုရေးဖိနှိပ်မှုအောက်မှာပို့ပြီးတော့မှဘဝတိုးတက်ကြအောင်မလုပ်နိုင်ရင်းနဲ့အများအတွက်မလုပ်နိုင်ရင်းနဲ့အများကြီးကိုဖိနှိပ်မှုခံနေရတဲ့အမျိုးသမီးတွေအများစုကိုလည်းကျွန်တော်တို့တွေ့နေရတယ်အထူးသဖြင့်တော့ဒီနောက်ဖက်ရဲ့လက်ကင်တို့လက်ပါစီဖြစ်နေတဲ့အာတန်ခိုင်ခွင့်ပြုရေးအတင်းအမျိုးသမီးရေးရာအတင်းဒီလိုမျိုးအတင်းတွေမှာကို့ဆန္ဒမပါပဲဘာမှမသိဘဲနဲ့ဝင်ပြီးတော့မှကို့အိမ်ကြီးအိုးဖြစ်ပြီးတော့မှပါလောကကြီးသိအထက်အရာရှိတွေကိုမျက်နှာလိုမျက်နှာရလို့ရင်းနဲ့နေနေရတဲ့ဘဝတွေပြီးတော့ဟိုချွေးနှက်စာလာစာလေးမလောက်ဘဲနဲ့ဒီအဲ့ဒီဟာကိုမှတစ်ခါဖဲ့ပြီးတော့မှဘာမှမသိတဲ့အခွန်တွေကိုပေးနေရတဲ့ဘဝတွေဒါရေရအင်မတန်မှဟိုတောင်းတန်အပြင်ကတခြားနိုင်ငံတွေတော့မှဒါကိုမှန်းကြည့်လို့မရတဲ့ဘဝအခြေအနေခက်ခဲမျိုးကိုကျမတို့မြန်မာနိုင်ငံအမျိုးသမီးတို့ပြည်တွင်းမှာရှိတဲ့အမျိုးသမီးတို့အားလုံးကနေဆက်ဒေသတွေမှာဆိုရင်ခုနကပြောသလိုဒီနောက်ဖက်စစ်တပ်ရဲ့မတရားအကြမ်းဖက်မှုတွေအဲဒီမိုင်းဆိုင်ရာအကြမ်းဖက်မှုတွေဒါတွေကိုကြုံနေရတယ်မျိုးကြီးတွေမှာကျတော့လေခုနကဒီစီးပွားရေးလူမှုရေးဘဝအခြေအနေတွေကြားထဲမှာဖိနှိပ်မှုတွေအောက်မှာနေနေရတယ်ဆိုတော့ကျမတို့မျိုးသမီးတွေဘဝကြီးချက်ပို့ပြီးတော့မှအများကြီးတိုးတက်ဖို့အတွက်ကိုကျမတို့ဒီတိုင်းဒီကြောင်းလေးဖြစ်အောင်လုပ်ရင်းနဲ့လုပ်ရမှာလေတော့အများကြီးရှိတယ်လို့ကျွန်မမြင်ပါတယ်။
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံကအမျိုးသမီးအများစုကိုကြည်လိုက်လို့ရှိရင်ခုနပြောသလိုပါပဲဒီအများအကျိုးအတွက်ကိုကျိုးစွန့်အနစ်နာခံပြီးတော့လင်းယောက်ျားသားသမီးကိုပြစ်ပြီးတော့ဒီနိုင်ငံရေးလောကထဲမှာအစီအစဉ်ပြစ်ပြီးဒီလှုပ်ရှားနေတဲ့တိုက်ပွဲဝင်နေကြရင်နဲ့အခုထောင်ကျတန်းကျနဲ့နော်ဒုက္ခရောက်နေကြတဲ့လူတွေလည်းပဲအများကြီးရှိပါတယ်။ဒါအပြင်ဒီမျိုးကြီးပြည်တွေမှာဆိုလို့ရှိရင်လည်းစားဝတ်နေရေးမပြေလည်မှုကြောင့်မို့လို့ခုနမောင်မပြောသလိုပဲเนาะအကျင့်စာရိုက်တာယိုယွင်းပြက်ပြားသွားတာတွေလည်းပဲအများကြီးရှိပါတယ်ဒီသတင်းသမားတယောက်အနေနဲ့ဒီကိုအောင်နိုင်ကဘယ်လိုမြင်လဲခင်ဗျပြောပါအောင
်ဟုတ်ကဲ့ဟိုအမြန်မာအမျိုးသမီးနဲ့အနေနဲ့ပြောမယ်ဆိုရင်တော့ဒီဟိုလွတ်လပ်ရေးတိုက်ပွဲကာလနောက်ဒီပါလီမန်ဒီမိုကရေစီဖြစ်ပေါ့နော်ဒီမှာတော့အမျိုးသမီးတွေပါဝင်မှုတွေကလည်းကြီးကြီးကျယ်ရှိခဲ့တယ်ဒါပေမဲ့1962နောက်ပိုင်းမှာဒီစစ်တပ်ကနိုင်ငံရေးမှာပါပြီးတော့အုပ်ချုပ်လာတဲ့နောက်ပိုင်းမှာမျိုးသမီးကဏ္ဍတော်တော်ကျသွားတယ်လို့ကျွန်တော်မြင်ပါတယ်။ဒါပေမဲ့ဒီ80ခုနှစ်နောက်ပိုင်းလောက်ကျတော့ပုံမျိုးသမီးပညာတတ်တွေများလာတယ်၊စာရေးဆရာတွေပေါ်လာတယ်။အဲဒီကနေစပြီးတော့မျိုးသမီးရောကနည်းနည်းလေးပြန်တက်လာတယ်လို့ကျွန်တော်မြင်တာပေါ့နော်။88ရောက်တော့တော့ဆန်းစုကြည်ရတယ်ပမာဒီမှာဦးဆောင်တဲ့နိုင်ငံရေးဦးဆောင်တဲ့ခန်းကဏ္ဍကပါလာတယ်။88လှုပ်ရှားမှုမှလည်းလူမျိုးပေါ့မျိုးသမီးတော်တော်ပါလာကြတယ်ဥမာပြောရရင်တော့ဘုရားဇနာခင်တို့အဲဒီတော့နာမည်ကြီးခဲ့ကြတော့နော်မယူမော်တို့စရှိတဲ့ပြင်အဲဒီလိုမျိုးပါတယ်အခုစုစုမျိုးတို့မန္တလေးသိန်းတို့ကလည်းဒီလို88မျိုးဆက်တွေကပဲထွက်လာကြတယ်ဆိုတော့ဒီ88နောက်ပိုင်းနဲ့နောက်ဒီ90နောက်ပိုင်းမှာတော့ဒီမြမပြည်ပြင်ပမှာလည်းအရင်တော့အမျိုးသမီးဖွဲ့တွေဆိုတာရှိကြတယ်တိုင်းရင်းသားတွေမှာလည်းအရင်တော့သူအမျိုးသားတွေရဲ့လုပ်ငန်းတွေအောင်မြင်အောင်ပံ့ပိုးကူညီနေတဲ့ဘဝကနေပြီးတော့ဒီနောက်ပိုင်းမှာမှအမျိုးသမီးတွေကဒီအမျိုးသမီးရေးကိုနိုင်ငံရေးကိုတက်တက်ကြွကြွပါဝင်လာတာမြင်ရတယ်။ဆိုတော့နောက်တစ်ခုကတော့ IT ခေပြောင်းလာတာပေါ့နော်90 2000ပြည်နှစ်တည်ကြတော့နောက်ပိုင်းမှာပညာတတ်အမျိုးသမီးတွေကလူအဖွဲ့အစည်းမှာအရေးပါတဲ့နေရာတချို့ရောက်လာတယ်။ခုနပြောလိုပဲအများစုကြီးကတော့ငြိမ်းချနေတော့မယ်ဒုက္ခတွေပင်လဲဝေနေတော့မယ်ရှိနေပြီ။တစ်ဖက်မှာလည်းအမျိုးသမီးတွေအားတက်လာတယ်လို့အဲ့လိုတော့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကဘာမှာအမျိုးသမီးတို့ရဲ့အခြေအနေကတနေ့တနေ့ပိုးပို့ပြီးတော့တိုးတက်လာတယ်ဆိုတာကိုမြင်နေကြတဲ့အချိန်မှာကျွန်တော်မြန်မာနိုင်ငံကအမျိုးသမီးတို့ရဲ့အခြေအနေကတော့ရေပုံရအဖြစ်ဟိုနှိမ့်ချသွားတာကိုပဲပြောရမှာပေါ့လေထွန်းထွန်းပေါက်ပေါက်နဲ့လုံနိုင်ကိုင်းနိုင်တဲ့အမျိုးသမီးတွေလည်းပဲအနေချင်းတော့ပေါ်ထွက်လာခဲ့ပါတယ်ဒါပေမဲ့အမျိုးသမီးတို့တရားလုံးအနေနဲ့တော့ကျွန်တော်အားရစရာမရှိသေးဘူးဆိုတာတွေ့ရပါတယ်ဒီအမျိုးသမီးတို့ရဲ့အခြေအနေတိုးတက်လာဖို့အတွက်ကခေတ်နဲ့စနစ်ရဲ့အခြေအနေတွေပေါ်မှာအများကြီးလည်းပဲမူတည်ပါတယ်ဒီတော့အခုလောလောဆယ်မှာဒီစစ်အစိုးရရဲ့မူဝါဒတွေသဘောထားတွေမမှန်ကန်တဲ့အတွက်ကြောင့်စနစ်ရဲ့ညံပြင်းမှုတွေကြောင့်အခုလိုဒုက္ခတွေပင်လယ်ဝေနေကြတော့ဒီလာမယ့်လမှာဆန္ဒခံယူပွဲကျင်းပပြုလုပ်မယ်ဆိုတဲ့အခါဒီအမျိုးသမီးတို့အတွက်နော်ဗားရီများသူတို့ရေးဆွဲဖော်ပြထားတာရှိသလဲအမျိုးသမီးတို့ရဲ့ဘဝမြင့်မားရေးအတွက်ဗားရီများမျှော်လင့်စရာရှိသလဲဆိုတာလည်းပဲတွေးစရာဖြစ်လာပါတယ်ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းနဲ့ပတ်သက်လို့ကောအမနန်းစနောင်းအနေနဲ့အလိုများပြောကြပါလဲခင်ဗျာ
ဒီအခြေခံဥပဒေကိုပေါ့နော်အတွက်ကတော့ဒါသိကြပါတယ်ဒါနာဖရဲ့ပေါ့လေနာဖအတွက်ကိုပဲဒါရည်ညွှန်းပြီးတော့ရေးထားတာပဲဖြစ်ပါတယ်အဲ့တော့ဒီပေါ်လိရှာအမျိုးသမီးရေးရအပါဝင်ပေါ့နော်တခြားဒီအဖွဲ့အစည်းတွေကလည်းပဲအတူတကွပေါ့လေဒီ ဆန္ဒခံယူပွဲကိုတကန့်ကဆန္ဒမဲပေးဘူးပေါ့နော်ဒါပြည်သူတွေကိုလည်းလှုံ့ဆော်နေတာတွေလည်းရှိပါတယ်ဆိုတော့ဒီအမျိုးသမီးတွေပေါ့ကိုအတွက်ကမြန်မာနိုင်ငံတိုင်းနိုင်ငံလုံးအတွက်ပါဒီတိတ်ဟိုဟာပေါ့လေစစ်အစိုးရကပဲဆက်ပြီးအုပ်ချုပ်သွားမယ်လောကကြီးအုပ်သွားမယ်အခြေအနေပဲရှိနေတယ်ဆိုတော့ဒါတွေကဒါဆန့်ကျင်မှုဖြစ်မယ်ပေါ့နောက်ပြီးတော့မှအမျိုးသမီးတွေကလည်းပဲဒါထဲထဲဝင်ဝင်ပါဝင်ဖို့လည်းပဲဒီပေါ့လေမြန်မာဖွဲ့ချုပ်မြန်မာနိုင်ငံအနေနဲ့ကတော့ပေါ့နော်လုံဆော်နေတာတွေရှိပါတယ်ဆိုတော့နောက်ဖက်ဘက်ကတော့ပေါ့နော်အမြဲတမ်းပြောနေတာပါပဲနိုင်ငံတကာတွေမှာသွားတဲ့အခါမှာပေါ့လေအမျိုးသမီးမြန်မာနိုင်ငံကအမျိုးသမီးတွေကမမွေးခင်ကလေးကတောင်မှခါတဲ့အမျိုးသမီးအခွင့်အရေးတွေရထားပြီးသားပေါ့နော်ဒါကသူတို့ကပြောတဲ့သူတို့ပြောခဲ့တဲ့စကားတွေပေါ့လေဒါနိုင်ငံတကာမှာဒါပေမဲ့တကယ်အခြေအနေပြန်ကြည့်လိုက်လို့ရှိရင်ဒီအရင်ကပေါ့ဒီမဥမာကိုအောင်နိုင်တို့ပြောသားတယ်လို့ပဲဒီအမျိုးသမီးတွေရဲ့အခြေအနေကချုပ်ချုံကျနေခဲ့တယ်ဒါပေမဲ့ဟိုအမျိုးသမီးဘက်က positive အနေနဲ့လည်းပြောချင်တာတွေရှိပါတယ်ချုပ်ချုံကျတယ်ဒီလောက်ကြီးဖိနှိပ်ခံရတဲ့ဂျားတွေကဒီအမျိုးသမီးတွေကဟိုပညာတတ်တဲ့အမျိုးသမီးတွေရောပေါ့နော်ပညာမတတ်ကြီးလက်ဒေသကနေပြီးမှကျောင်းတစ်ခါမှမနေဘူးရဲ့အမျိုးသမီးတွေကလည်းပဲဒါသူတို့ရဲ့အခြေအနေနဲ့သူတို့ရဲ့ဒီအကောင်းဆုံးဖြစ်ကိုအတွက်ဒါစူးစမ်းမှုတွေရုံးကံမှုတွေလုပ်ခဲ့တာကိုလည်းပဲဒီအမျိုးသမီးတွေဘက်ကနေပြီးတော့ပေါ့နော်အမျိုးသမီးတွေရဲ့ဒီစူးစမ်းမှုအထုံးမှုသူတို့တွေရဲ့ဒီပေါ့လေဒီလူဖြစ်လာတဲ့အခြေအနေမှာဒါသူ့ဘဝအတွက်ဒါရုံးကံနေရတာဒီကလေးအများကြီးတွေ့ရတယ်
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဟိုပြီးခဲ့တဲ့သတင်းပတ်ကကြီးမှလေဒီမြန်မာနိုင်ငံအမျိုးသမီးများသတင်းပတ်ဆိုပြီးတော့ကျွန်တော်တို့ဒီမြန်မာအမျိုးသမီးတွေတဲကနေပြီးတော့ထွန်းထွန်းပေါပေါနဲ့လှုပ်ခဲ့ခိုင်းခဲ့ကြတယ်လှုပ်ရှားခဲ့ကြတယ်အမျိုးသမီးတွေကိုကျွန်တော်တို့အင်တာဗျူးတွေလုပ်ကြပါတယ်အဲ့ဒီမှာမြန်မာနိုင်ငံကအမျိုးသမီးတို့အတွက်အမျိုးမျိုးဖုံဖုံကြိုးပမ်းပေးနေကြတဲ့မြန်မာအမျိုးသမီးအဖွဲ့အစည်းတွေရဲ့ကိုစားရှာအမျိုးသမီးလေးနန်းချန်တောင်းကအမေရိကန်သမ္မတအင်ဗီရိုမှာတက်ရောက်ပြီးတော့ဆွယူခဲ့ရတယ်ဆိုတဲ့ကိစ္စကလည်းကျွန်တော်အလုံးဂုဏ်ယူဝင်ကြွားစရာတစ်ခုဖြစ်ခဲ့ပါတယ်
ဟုတ်ကဲ့အဲ့ဒါတွေရလည်းပဲဟိုပေါ့နော်ဒီနိုင်ငံတကာကမြန်မာနိုင်ငံကအမျိုးသမီးတွေကိုဒါအတိမတ်ပြုရဲအထူးသဖြင့်ဟိုမဆူဆူမေးတို့မနီလာသိန်းတို့ပေါ့နော်အားလုံးအတွက်ဒီလှုပ်ရှားခဲ့တဲ့လှုပ်ရှားမှုတွေအတွက်သူတို့ရဲ့တတိပြောင်မြောက်မှုတွေအတွက်ကိုဆုပေးခဲ့တာဖြစ်ပါတယ်အဲ့ဒီအတွက်လည်းပဲမခင်ဟိုမှာနဲ့နောက်ဆောင်တော်ကဆုသွားယူပေးခဲ့ရတာပေါ့နော်ဆုသွားယူဖို့ဖိတ်ခေါ်ခံရတာဖြစ်ပါတယ်ဒါကနိုင်ငံတကာရဲ့အတိမတ်ပြုမှုတွေဖြစ်တယ်နောက်မြန်မာနိုင်ငံကပြည်သူတွေကလည်းဒီအမျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုအတိမတ်ပြုမယ်လို့လည်းယုံကြည်ပါတယ
်ဟုတ်ကဲ့ခင်ဗျာခုနပြောခဲ့တဲ့ဒီဆန္ဒခံယူပွဲအကြောင်းကိုပဲပြန်ပြီးတော့ကောက်ရမယ်ဆိုလို့ရှိရင်ဒီစေဆိုးရတက်ဆိုးရှည်ရေးအတွက်ဒါကိုလုပ်နေတယ်ဆိုရင်မြန်မာမျိုးသမီးတွေရဲ့ဘဝကဘယ်လိုဖြစ်လာမလဲနော်ညှို့မှန်းစရာဘာရှိသလဲဆိုတာလည်းကျွန်တော်တို့ဆွေးနွေးကြပါတယ်ခင်ဗျာမခင်ဟိုမှာပြောပါဦး
ကျွန်မမြင်တော့အခုဒီနောက်ဖက်နေရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာအမျိုးသမီးတို့တရက်လုံးအတွက်တော့မဟုတ်ခဲနဲ့နိုင်ငံသူနိုင်ငံသားဒီမြန်မာနိုင်ငံပြည်သူပြည်သားလူထုတရက်လုံးအတွက်ကိုအာမခံချက်ပေးထားတဲ့ဘဝအာမခံချက်ပေးထားတဲ့လူခွင့်ရေးတွေအတွက်အာမခံချက်ပေးထားတဲ့ဖွဲ့စည်းပုံတစ်ခုမဟုတ်နိုင်ဘူးဆိုတော့ကျွန်တော်တို့မြင်လို့ရနေတယ်တုံ့တက်ကြည့်လို့ရနေတယ်ကျွန်တော်တို့တွေ့နေတယ်ဆိုတော့ဒီဟာကခုနကတော့ပြောသွားတယ်လို့ပါပဲနာဖဆေဆိုရကစစ်ဒီလိုကိုစစ်ကြုံဘဝမှာတက်ဆိုးရှည်အောင်သူစစ်အနာကိုတည်မြဲဖို့အတွက်ကိုတရားဝင်လုပ်ဖို့စူးစမ်းတဲ့နည်းလမ်းတစ်ခုပဲအဲ့ဒီဟာကိုကျွန်တော်တို့ဗီဒီယိုတွေကလည်းဒီဗီဒီယိုတွေတားမှာပို့ပြီးတော့မှသတင်းအဖြစ်အလက်ကလေးမျှဝေမှုတွေနဲ့ဗီဒီယိုတွေလက်ပို့တည်လာပါပြီဆိုတော့ကျွန်မပြောချင်တာတော့ကျွန်တော်တို့ဒီနိုင်ငံလုံးဗီဒီယိုဖြစ်တာတွေအားလုံးအတွက်ကိုအမျိုးသမီးလူတွေအလုံးအနေနဲ့ဟောဒီအချိန်ဟာဒီစစ်ဖနှတ်အောက်ကနေပြီးလုပ်ဖို့အတွက်ကျွန်တော်တို့ကိုယ့်ရဲ့ကိုယ်မှရှိတဲ့စွမ်းအားနဲ့ကိုယ့်ရဲ့နိုင်ငံသူနိုင်ငံသားအခွင့်အရေးကိုအပြည့်အဝသုံးချဖို့အချိန်ပဲဖြစ်တယ်ဒါပေမဲ့ဘယ်လိုပဲကျမတို့အခုကဆေးဆိုးရကတော့ဒီဒီအာဏာရှင်ကတော့ပြည်သူကိုတတ်နိုင်တယ်များဖိနှိပ်ပြီးတော့မှပါဇက်ပိတ်ကိုစူးစမ်းမှာပဲမျက်စိပိတ်ကိုစူးစမ်းမှာပဲဒါပေမဲ့ကျမတို့ပြည်သူတွေကဒီဖွဲ့စည်းပုံဟာကိုယ့်ရဲ့စီးပွားရေးလူမှုရေးနိုင်ငံရေးဘဝတွေကိုကောင်းအောင်လုပ်ပေးမယ်ဟာမဟုတ်သေးနဲ့ပို့ပြီးတော့မှဆိုးဝါးဖို့အတွက်ကိုပဲလုပ်ပေးမယ်ဟာဆိုတော့ကျန်ခဲ့တဲ့20ဒီအာဏာရှင်အောက်မှာဖြတ်တန်းရတဲ့တပ်တန်းမှာဘလောက်ဘဝရည်စူပိုပြီးဆိုးွားသွားပြီလဲဆိုတာကိုကြည်ချင်းရချင်းကျမတို့ဒီလိုကဒါမှမြင်နေပြီဆိုတော့ဒါကိုလည်းဒီအချိန်မှာဒီမြင်နေမှုကိုကျမတို့ဒီလိုကဆက်ပြီးအသုံးချဖို့ဒါကိုကိုယ့်ရဲ့နိုင်ငံသားအခွင့်အရေးနဲ့လုပ်ဖို့ဆိုတဲ့အမျိုးဖြစ်တဲ့အနေအထားမှာအမျိုးသမီးတို့အနေနဲ့ကကိုယ့်ရဲ့အခုဆိုရင်ကျမတို့အမျိုးသမီးတို့အနေနဲ့ကကိုယ်ကလေးနေမကောင်းရင်တော့ခေခံပြစရာနေရာမရှိကိုယ်ကလေးအကြောင်းမတတ်နိုင်ဘူးအကြောင်းမတတ်နိုင်လို့ပတ်ဆက်ချာတော့တိမ်လုံးအတူတူပတ်ဆက်ချာမှကလေးအားလုံးအကြောင်းထားနိုင်ဖို့အတွက်ပတ်ဆက်မရတဲ့အနေအထားကျူရှင်မပို့နိုင်တဲ့အနေအထားဒါတွေကိုဒုက္ခတွေဖြစ်နေပြီဆိုတော့ကျမတို့အမျိုးသမီးတို့ကနောက်ဆုံးမိဘကြောင့်ပြဿနာကိုဖြေရှင်းမယ်ဆိုရင်တော့မှကိုယ်ကလေးတွေရဲ့ပညာရေးကျန်းမာရေးကိစ္စကိုဖြေရှင်းမယ်ဆိုရင်တော့မှဒီအချိန်မှာဒီအာဏာရှင်တက်ဆိုးရှင်နဲ့
ကျွန်တော်ကစစ်တုံးဘဝမှာတက်ဆိုးချင်ရမယ်ဒီဖွဲ့စည်းပုံကိုကျွန်တော်တို့ကန့်ကွက်မယ်ပေးပြီးတော့မှပြည်သူကကဏ္ဍပြဖို့ထောက်ခေါ်ပြသဖို့လိုပြီးဆိုရဲ့အနေထားမျိုးဖြစ်လာတော့ဒါဟာကျွန်တော်တို့အမျိုးသမီးတို့အတွက်ဘဝတွေပြန်ပြီးတော့မှအာဏာရှင်နောက်ကတော့ပြောပြီးတော့မှကောင်းမွန်တဲ့ဘဝတွေပြန်နေတည်ဆောက်နိုင်ဖို့အတွက်အခွင့်ကောင်းလို့ပဲကျွန်တော်မြင်ပါတယ်ရှင့်ဟုတ်ကဲ့တ တဲ့နေရာတွေမှာဘလို့ပါဝင်ရမယ်ဘလို့ဘလောက်ပါဝင်ရမယ်ဆိုတာမျိုးကိုဘာမှမရေးထားဘူးဆင်းမှာတော့အမျိုးသမီးတွေအမျိုးသားတွေနဲ့တန်းတူခွင့်ရရရမယ်ဆိုတာမျိုးတော့ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာဒီစစ်အစိုးရအဆက်ဆက်အုပ်ချုပ်ခဲ့တဲ့အခြေအနေပေါ်မှာမူတည်ပြီးကြည့်မယ်ဆိုရင်တော့အမျိုးသမီးတွေကိုနိုင်ငံရေးရအသုံးချခဲ့တာတွေလည်းရှိတယ်ဒီလက်ရှိစစ်အစိုးရလက်ထက်မှာလည်းဒီလိုမျိုးဟိုမိခင်နဲ့ကလေးဆောင်ရှောက်ရေးအတင်တော့အမျိုးသမီးရေးအဖွဲ့လို့စသဖြင့်ဖွဲ့ခဲ့ပြီမဲ့တကယ်တမ်းကိုအမျိုးသမီးရေးရလုံမှတဲ့စစ်ဆိုးရရဲ့နိုင်ငံရေးလမ်းကြောင်းတွေပေါ်မှာတုံးချဖို့အတွက်လှုပ်သွားတဲ့ဟာမျိုးပဲဖြစ်တယ်ဆိုတော့ရှေ့မှာလည်းဒီအခြေအနေကနေပြီးတော့ယုံထွက်နိုင်မဲ့အနေအထားမျိုးတော့မတွေ့ရပါဘူး။ဒါကြောင့်မလို့လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကတော့ဒီအမျိုးသမီးတွေအတွက်ဘာမှတိတိကျကျကြီးကာကွယ်ပေးထားတာမဟုတ်ဘူးလို့ပြောလို့ရနိုင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့အဲ့တော့ဒီဖွဲ့စည်းပုံဥပဒေမူကြမ်းနဲ့မှာအမျိုးသမီးတွေရဲ့ခံစားနာကိုပြပြပြင်းရေးစားတာမရှိတော့ကဒီမြန်မာနိုင်ငံအမျိုးသမီးတွေရဲ့အခြေအနေကအခုဒီစစ်အစိုးရကသူတို့လက်သူတို့ချီနဲ့ဆက်ပြီးတော့ကြိုးကင်သွားအောင်မယ်ဆိုလို့ရှိရင်ဘာမှတိတ်ပြီးတော့ထူးခြားလာစရာမရှိဘူးလို့ဟိုကော်နယ်တို့ဆိုလို့နေတာပေါ့ဟုတ်လား
ဟုတ်ပါတယ
်ဟုတ်ကဲ့အဲ့တော့ဟိုနိုင်ငံတကာမှာအမျိုးသမီးတွေကအခုဆိုလို့ရှိရင်ယောက်ျားတွေနဲ့ဒန်းနူရေမောင်တန်းပြီးတော့နော်အခမ်းအနားအားလုံးမှာအော်ဝင်ပြီးတော့ပါနေတယ်လောက်ကင်နေကြတယ်เนาะအခုမနေ့တနေ့ကပဲကျွန်တော်တို့တောင်ကိုရီးယားကအမျိုးသမီးလေးတယောက်ကဟိုရုရှားတွေအမေရိကန်တွေနဲ့အတူအာကာသာတွေတက်ပြီးတော့သူရည်သနာလုပ်ငန်းတွေတိတ်ပန်စမ်းသပ်မှုတွေကိုလောက်ကင်နေတဲ့အချိန်ကျွန်တော်တို့မြန်မာနိုင်ငံမှာကြတော့စစ်အစိုးရရဲ့အားပေးကူညီမှုတွေထောက်ပံ့မှုတွေကိုလုံလုံလောက်လောက်မရတဲ့အတွက်ကြောင့်အမျိုးသမီးတူတရားလုံးဟာကျန်းမာရေးပညာရေးစတဲ့ကဏ္ဍတွေမှာပါတာမန်ရတဲ့ရတဲ့တဲ့ခန်းစား권တွေကိုမရဘဲရှိနေကြတယ်ဆိုတော့အမြဲမပြတ်ရှားနေကြပါတယ်
ဟုတ်ပါတယ်ဒီဖွဲ့စည်းပုံတာပေါ့လေတကယ်ပဲအတီးဖြစ်မယ်ဆိုလို့ရှင်တော့ဒီစစ်အာဏာရှင်စနစ်ရဲ့ဆိုးကျိုးတွေကိုဒါဆက်ပြီးတော့မှဟိုခါစီပြီးခံကြရအောင်ပါပဲအထူးသဖြင့်အမျိုးသမီးတွေပေါ့နော်ဒီအမျိုးသမီးသူကြီးတရက်လုံးခံစားနေရတဲ့ဒီမတရားမှုတွေခွဲခြားဆက်ဆံခံရမှုတွေပေါ့နော်အဲလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေအပေါင်းဝင်ဒီဒုက္ခမျိုးစုံတွေကိုလည်းဆက်လက်ခံရအောင်ပါပဲပေါ့ဟိုဒါကြောင့်မို့လို့လည်းပဲဒီပြည်သူတွေတကယ်ပဲငြင်းချမ်းဖို့ပေါ့လေဒါအတိုက်တွန်းလို့တာကတော့ဒါစန္ဒမှန်ကိုဖော်ထုတ်ဖို့ရဲ့နောက်ပြီးတော့မှဒီတခဲနဲ့ပေါ့နော်ကန့်ကွက်ဆန္ဒမဲပေးရင်းနဲ့ပဲဒီစစ်အစိုးရရဲ့ဒီစစ်အာဏာရှင်စနစ်ကိုဒါစန့်ကျင်ကြဖို့ဆိုပြီးတော့မှဒီပေါ့လေအမျိုးသမီးဖွဲ့ရောပေါ့နော်တခြားဒီမြန်မာနိုင်ငံကဒီလှုပ်ရှားတဲ့ဒီတပ်ပေါင်းစုတွေအားလုံးကဒါစီယုံလုံဆောင်နေကြတဲ့အချိန်ပဲဖြစ်ပါတယ်ဆိုတော့အမျိုးသမီးတွေအနေနဲ့လည်းပဲဒီရဲရဲဝံ့ဝံ့ပေါ့လေတခြားဟိုမြန်မာနိုင်ငံကဒီနိုင်ငံရေးတာဝန်ဒီပြည်သူပေါင်းတဲ့အတူရေရေဝန်းဝန်းစန့်ကျင်သွားဖို့ဟိုတိုက်တွန်းလိုတာပေါ့ခြေနေရဟိုလိုလကဘာသွားဖို့မပြောနဲ့ဒီကိုကဘာလေးမှာတော့မှဟိုနေရထိုင်ရတာအဆင်မပြေဘူးဒီဖိနေမှုပေါင်းမျိုးစုံနဲ့ဒီစေအစိုးရရဲ့ဒီချဲလဲမှုတွေအောက်မှာပဲခံနေကြရုံပဲပေါ့ဆိုတော့အဲ့ဒါကိုလွတ်ထွက်ဖို့ ਆ လည်းပဲဒါအမျိုးသမီးတူကြီးအပါဝင်အားလုံးကဝိုင်းဝန်းပြီးတော့စူးစမ်းကြရမှာဖြစ်ပါတယ်ဒီအမျိုးသမီးတွေကသူနေရာဒေသအလိုက်ပေါ့လေအခြေအနေလိုက်တာခွဲခြားဆက်ဆံမှုတွေခံခွဲခြားဆက်ဆံမှုတွေခံနေရတယ်အကျန်းဖက်မှုတွေခံနေရတယ်ဆိုတာတွေရှိပါတယ်ပေါ့နော်အဲ့ဒီရှိတဲ့ဂျားရရကိုပဲဒီအမျိုးသမီးတွေကဒီလွတ်လပ်ရေးမရခင်ဖြစ်သေးရောအခုဒီဘက်မှာဖြစ်သေးတာအမျိုးမျိုးရုန်းကန်နေရတယ်စူးစမ်းနေရတယ်ဒီခေါမလဲလွတ်မြောက်နိုင်ဖို့လဲဒါအဖက်ဖက်ကကြိုးပမ်းနေကြတာကိုတွေ့ရတယ်မကြိုးပမ်းနိုင်ဘဲနဲ့လဲဒီကိုဘွားကိုရုန်းကန်လို့လွတ်လာမတွေ့နိုင်တဲ့အခြေအနေကြီးလဲအများကြီးရှိတာပေါ့နော်ဆိုတော့အလုံးဝိုင်းဝန်းပြီးတော့မှကြိုးစားရမှာပဲကြိုးစားရမှာနဲ့အတူအမျိုးသမီးတွေချင်းချင်းလဲဒါတွဲခေါ်ရမှာပဲပေါ့ဒါကြောင့်မလို့လဲပဲဒီတဖြည်းဖြည်းနဲ့ပေါ့လေ step by step ပေါ့နော်အမျိုးသမီးတွေကလဲဒီပေါ်တော့မြန်မာဖွဲ့ချုပ်မြန်မာနိုင်ငံနေရှိထားတဲ့ strategy အရကိုကအမျိုးသမီးတွေရဲ့စွမ်းရည်နှင့်တင်ရည်တွေလုပ်မယ်တစ်ချိန်တည်းမှာလည်းအမျိုးသမီးတွေပေါ့နော်ဒီထဲထဲဝင်ဝင်ပေါ့လေဒီ level တိုင်းမှာပါဝင်လာနိုင်ဖို့လည်းပဲစီယုံလုံဆောင်မှုတွေလုပ်သွားမယ်ဆိုတဲ့ဒီ new view ဟာနှစ်ခုနဲ့ပေါ့နော်ဒီဆက်ပြီးတိုက်ပွဲဝင်နေတယ်ပေါ့နော်ဝင်သွားကြမယ်ဝင်ဖို့လည်းစီယုံလုံဆောင်ပြင်ပါတယ်လို့ပြောချင်ပါတယ်
Okay, ဟိုဒီအမျိုးသမီးတို့မြန်မာနိုင်ငံအမျိုးသမီးတို့ဆိုတဲ့နေရာမှာအမျိုးသမီးတို့တရားကိုလည်းဒီမှာအနေနဲ့အတိတ်တို့ရဲ့အခြေအနေကိုလည်းဒီမှာတင်ပြဆွေးနွေးကြပါမယ်။အဲ့ဒါကကျမတို့ဒီစစ်တပ်ပေါ့နော်စစ်တပ်ကဒီတပ်မတော်သားတွေရဲ့အမျိုးသမီးမိမအမျိုးသမီးတွေတို့ရဲ့ဟိုသားသမီးတွေသမီးတွေအာဇနီးမယားတွေစသဖြင့်ပေါ့ဆိုဒီတပ်မတော်အတိုင်းဝိုင်းမှာရှိနေတဲ့အမျိုးသမီးတွေပြောမယ်ဆိုလို့ရှိရင်ကျမတို့ကအခုပြောနေတဲ့ခါမှာဒီနာခရဲ့အဖွဲ့စည်းပုံမူကျမ်းလို့ပြောတဲ့အခါမှာဒီလက်တဆုပ်စာထိတ်ဆုံးမှာစီးစိမ်ရစ်နေတယ်ဒီသူဗန္နာကိုအာနာယူပြီးတော့မှစီးစိမ်ရစ်ပြီးတော့မှဟိုဒီအာနာကိုရင်မူးနေတဲ့ဟိုအာနာရှင်စစ်ဘိုလ်တစုကိုဒါကျမတို့ပြောနေတာဖြစ်တယ်ဒါနဲ့တကယ်တမ်းကအောက်ခြေမှာရှိတယ်လို့ရှိရင်တကယ်တမ်းတပ်မတော်ရဲ့အောက်ခြေမှာရှိကြတဲ့ရဲဘော်တွေရဲ့မိန်းမတွေရဲ့ဘဝကအင်မတန်ကြမ်းတမ်းပါတယ်ဆိုတော့ဒီမျိုးသမီးတွေဟာဟိုဒီဟိုစစ်သားလုပ်နေရတဲ့ယောက်ျားလောက်သာနဲ့မလောက်လို့ကျန်ကျုံရနေရကြာရနေရမှာဟိုဆက်ယုံဆိုဆက်ယုံလားယာကင်းဆိုယာကင်းလားဈေးရောင်းရင်ဈေးရောင်းမလားဆိုတဲ့လမ်းဘေးကြာပန်းဈေးတယ်လို့မလားစသဖြင့်အမျိုးစုံနဲ့ဘဝကိုရုံးချံပြီးတော့မှနေနေကြရတယ်ဆိုတော့ဒီမျိုးသမီးတွေရဲ့ဘဝကလည်းဒီစစ်အာဏာရှင်လက်အောက်မှာစစ်တပ်ထဲမှာနေနေရတဲ့စစ်အမျိုးသမီးတွေရဲ့ဘဝကလည်းအင်မတန်မှကျမတို့ကြံတဲ့အမျိုးသမီးတူနဲ့ထပ်တူပဲဒီလိုမျိုးအာဏာရှင်လက်အောက်မှာအော်ဖိနေမှုတွေနဲ့ဒုက္ခရောက်မှုတွေမျိုးစုံခါစီးပြီးခံနေရတာတို့လည်းပါပါတယ်ဆိုတော့ကျမအဓိကပြောချင်တာတော့ဟိုကျမတို့ပြည်သူကစစ်အစိုးရရဲ့စစ်အာဏာရှင်ရဲ့အကြောက်တရားနဲ့ဖိနှိပ်ထားမှုကိုခံနေရတယ်လူတွေကကျမတို့တခုခုဆိုလို့ရှိရင်ဘာများကျမတို့ပြန်ပြီးတော့မှတံပြန်မှုတွေဖြစ်မယ်ဆိုပြီးတော့မှစိတ်ကူကြတယ်ကြောက်ကြတယ်နေထားမျိုးတွေဆိုကျမတို့အာဏာရှင်တည်နေတာလေကျမတို့တို့အကြောက်တရားနဲ့အခုလိုစမ်းမှုချုပ်ကန်ထားနိုင်လို့ပဲလို့ကျမမြင်တော့ဒီအချိန်မှာအခုသူတို့ပြောနေတဲ့စကားလုံးကပြည်တွင်းကျဒါပြည်သူဆန္ဒခံယူပွဲပြည်သူဆန္ဒခံယူပွဲဆိုရင်ကျမတို့ပြည်သူမှာသူတို့ရဲ့ဆန္ဒမှန်ကိုပြောက်ပိုင်ခွင့်ရှိရမယ်ဆိုတော့ဒီလိုဆန္ဒပြောက်ပိုင်ခွင့်ရှိပြည်သူရဲ့ဆန္ဒမှန်ကိုပြောက်ပိုင်ခွင့်ရှိရမယ့်နေရာမှာကျမတို့ပြည်သူကကိုဒီစနစ်အောက်ကနေလွတ်မြောက်နိုင်ဖို့ဒီဖိနှိပ်မှုအောက်ကလွတ်မြောက်နိုင်ဖို့ခုနကဒီစီးပွားရေးလူမှုရေးဘဝတွေနိုင်ငံရေးဘဝတွေကောင်းမွန်တဲ့ဥစ္စာကိုတည်ဆောက်နိုင်ဖို့ဆိုတော့ကျမတို့အားလုံးဒီအချိန်မှာတပံနဲ့စစ်တပ်ထဲမှာရှိတဲ့ပြည်သူလူထုရောလူစစ်တပ်ထဲမှာရှိတဲ့မိသားစုတွေရောတာမန်ပြည်သူလူထုတွေအားလုံးရောအမျိုးသားအမျိုးသမီးတို့အားလုံးရောပေါင်းပြီးတော့မှကျမတို့တကယ်နဲ့ဆန္ဒပြရမယ့်အချိန်ဖြစ်တယ်။ဒါကြောင့်မလို့ဒီအချိန်ကတော့ကျမတို့ဒီနာဖဖွဲ့စည်းပုံမူရဲ့မူကျမ်းကိုကန့်ကွက်နဲ့ထည့်ပြီးတော့မှဆေးရနာရှင်လက်အောက်ကလွတ်မြောက်ဖို့အတွက်ကျမတို့ပြည်သူတရားလုံးကြိုးပမ်းရမယ်ပွဲလို့ပဲကျမမြင်ပါရဲ့ရှင်
။ဟုတ်ကဲ့အခုရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသမီးတွေကိုတနာစရာတတဝါလို့ပဲမြင်ထားတော့မှာပေါ့နော်။ကိုကိုပေးရမှာအမျိုးသမီးတွေမှာစွမ်းရည်ရှိတယ်စွမ်းအားရှိတယ်အမျိုးသမီးတွေကဥဆောင်နေနေမှာပါဆိုတော့ပြဿနာဒီဖွဲ့စည်းပုံအခြေခံဥပဒေအရတတ်မတော်ဥဆောင်နေနေမှာရောက်အောင်လှုပ်ထားတဲ့ခါကျတော့ကြံတဲ့အမျိုးသမီးတွေအပါအဝင်ပေါ့တခြားလူလူရန်သားတွေကနိုင်ငံရေးပါတီတွေကရောသူတို့အတွက်နေရာမရှိဘူးဆိုတဲ့ခါကျတော့ဟိုအမျိုးသမီးတွေအတွက်ကလည်းထူးထူးခြားခြားဘာမှတော့မပါဘူးဟိုအမျိုးသမီးတွေကအမျိုးသားတွေခံစားရလို့ခံစားရမယ်ပညာပေါ့နော်ဆိုတော့အနိုင်ကျတဲ့အမျိုးသမီးတွေကိုဘယ်လိုမြင့်တင်မလဲအမအရေးသွေးရှိတဲ့အမျိုးသမီးတွေကိုနိုင်ငံတော်ကဥဆောင်နေမှာဘယ်လိုပါမလဲဆိုတဲ့အာမခံထားတာမျိုးတွေမတွေ့ရအောင်မတွေ့ရတဲ့ခါကျတော့ဆိုပြီးခဲ့တဲ့လွန်ခဲ့တဲ့နှစ်ပေါင်း30 40 50ပေါ့နော်ဒီစစ်အာဏာရှင်ဆက်ဆက်အုပ်ချိုးခဲ့တုန်းကလိုပဲအမျိုးသမီးတွေကဥဆောင်နေနေရမှာရမှာမဟုတ်ဖဲနဲ့နိုင်ငံရေးမှာပါခွင့်ရရင်တောင်မှဟိုအသုံးချခံနေရမျိုးပါပဲပါမယ့်နေရာအလားအလာမျိုးရှိနေပြီးတော့အမျိုးသမီးတွေဘဝအတွက်တော့ဘာမှအထောက်အကူဖြစ်မှာမဟုတ်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ရထားတဲ့အချိန်ကလည်းအခုကျွန်တော်ပြည့်နေပါပြီခင်ဗျအဲ့တော့ဒီနေ့စကားဝိုင်းကိုတော့ကျွန်တော်ဒီမှာပဲရန်နာမှာဖြစ်ပါတယ်ဒီမြန်မာနိုင်ငံရဲ့အမျိုးသမီးလူတရက်လုံးဒီဘဝအချင်းနေတိုးတက်မြင့်မားလာရေးအတွက်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံမူကျမ်းစာနာခံယူဘက်မှာမှန်ကန်တဲ့ဆုံးဖြတ်ချက်နဲ့စာနာအမှန်ကိုဖော်ပြနိုင်ပါစေလို့ကျွန်တော်တို့တော့ညွှန်မှန်းနေကြပါတယ်ခင်ဗျအခုစကားဝိုင်းမှာပါဝင်ဆွေးနွေးပေးခဲ့ကြတဲ့အတွက်ကြောင့်ထိုင်းနိုင်ငံအခြေစိုက်စွမ်းလို့အင်္ဂလိပ်လိုခေါ်တဲ့ရှမ်းအမျိုးသမီးရေးရာဆက်သွယ်လှုပ်ရှားဆောင်ရွက်ရေးအသင်းကပြောခွင့်ရှိအမျိုးသမီးမနန်းဆန်နောင်းပြီးတော့ NDD ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးအင်အားစုဥက္ကဋ္ဌမခင်အောင်မာနဲ့ Network Media သတင်းမီဒီယာကွန်ရက်အဖွဲ့ Editor ဦးအောင်နိုင်တို့ကိုကျေးဇူးတင်ရှိကြောင်းပြောကြားရင်းဤကုန်းချုပ်ပြရစီခင်ဗျာတော်တာရှင်ပေါင်းကျမ်းမာချမ်းသာတော်မူကြပါစေ